ရခိုင်ပြည်နယ်တေတောင်မြို့နယ်တောက်တန်းရွာမှာဗုဒ္ဓနေညတကောင်ကျော်အချင်းကပြစ်ခတ်မှုဖြစ်ခဲ့ပြီးလူ6ဦးသေဆုံး7ဦးဒဏ်ရာရပါတယ်။ဒီလူတွေဟာအေရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်နေတယ်ဆိုတဲ့တမ်းရနဲ့မြန်မာစစ်တပ်ကစစ်ဆင်နေတာဖြစ်ပါတယ်။လူအုပ်နဲ့လာပြီးလက်နက်လူရဲတိုက်ခိုက်တဲ့အခြေအနေတွေကြောင့်ပြစ်ခတ်နှင်းနှင်းရတာဖြစ်ရပြီးအဲ့ဒီအတွင်းမှာတေဆုံးရတာဖြစ်တယ်လို့မြန်မာစစ်တပ်ကပြောပါတယ်ဒေသခံတွေကတော့ရွာသားတွေကိုစစ်ဆင်ရင်းပြစ်ခတ်တာမျိုးဖြစ်နိုင်ကြောင်းပြောပါတယ်ဒီအကြောင်းကိုတော့နိုင်ကိုအင်ကရှင်းပြမှာပ
ါဒီခိုင်တဲ့လက်ကအင်းဖွဲ့တဲ့ဆက်နယ်တွေဆိုပြီးတန်လျာနဲ့အရသာ300နီးပါးကိုစုပြီးထိန်းသိမ်းထားတဲ့ကြောက်ပန်းရွာစာရင်ကျောင်းတစ်ခုထဲမှာဒီကနေ့မနေ့အစောပိုင်းတနင်္လာကျော်ကပြစ်ခတ်မှုတွေဖြစ်ခဲ့တာပါတမတော်တရင်ထုတ်ပြန်ရေးဖွဲ့တွဲဖက်တွင်းမှုဘုံမှုရုပ်စော်မင်းထုံးကတော့ထိန်းသိမ်းခံရတဲ့လူအုပ်ကနေလက်နဲ့လူပြီးတိုက်ခိုက်ဖို့ကြိုးစားတာကြောင့်လုံချုံရေးတပ်ဖွဲ့ကပြစ်ခတ်နေနေရင်အခုလိုထိခိုက်တန်ရာရတာဖြစ်ခဲ့တာလို့ PUA ကပြောပါတယ်
။နောက်ပြီးကျင်းတော့မပါတဲ့အပင်ကပဲ185ရောက်မှုကြောင့်အဲ့ဒီအဆက်တွေကိုတောက်တန်းကြီးရတဲ့စာပင်ကောင်းထဲမှာခစ်တာထိန်းသိမ်းခါတယ်ဒီလိုစစ်ဆေးမှုတွေကြောင့်ဒီနေ့မနေ့နှစ်နာရီမှာတော့အဲ့ဒီစာပင်ကောင်းများနေလို့ကတို့လူကြီးလူငယ်နဲ့ဖတ်ပြကြတာကတို့လုံချုံရေးလုပ်တဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကအဖွဲ့တွေရဲ့သမ်းတော့အဖွဲ့တွေကရန်တက်ခဲ့လို့လာပါတယ်။အဲဒါကိုလုပ်တဲ့ဆင်းတဲ့လူစီရပထမဆုံးတော့ office တတိယကလုပ်တယ်။ပြီးရင်အလားဘောပေါင်းပြီး6လပြခတာလုပ်တယ်။ဆုံးဆုံးကြီးချက်ဖို့နဲ့လက်လက်စီးနဲ့အလေးထားပြီးဖြစ်လာတယ်။အဲဒါကြောင့်တော့ဒီလိုပြန်လည်းပြခလိုက်ရတယ်။ခုတော့ဆင်းရဲရတာတော့6လောက်ပြီးတယ်၊7လောက်ပါလား။4လောက်ကတော့ချက်ပြီးလွတ်လောက်သွားတယ်
။တန်ရန်ရရှိတဲ့သူရှိဦးဘူးတော့နေ့လယ်ပိုင်းမှာနိုင်ငံတကာချက်ချင်းဒီအဖွဲ့အကူအညီနဲ့စစ်တွေစေယုံကိုပို့ဆောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးခဲ့သူရုပ်အလောင်းတွေကိုကျောင်းရှိမှာပုံထားတယ်လို့ကျောက်တန်းဒေသခံလူက PUA ကိုပြောပါတယ်။ပြစ်ကတ်မှုတွေဖြစ်ပြီးပြည်ရဲ့စောပိုင်းမှာတန်ရာရရှိသူတွေကိုလည်းထုတ်မပေးခဲ့ဘူးလို့လည်းပြောပါတယ်
။တေဆုံးခဲ့သူအလောင်းတွေအဲဒီကျောင်းရှိမှာပုံထားတယ်။တန်ရာရတဲ့ဒီစေလင်ကူရတဲ့ဘူးသတိတရားမမဝင်ရ။ဒီကစုတွေမဝင်ရလို့ဖြစ်နေတာ။ဘယ်လိုကျောင်းပြဆင်းတဲ့တဲ့တူဆိုတော့ရခိုင်တွေကအကုန်လုံးသူတို့မကျင်းလို့တဲ့တူလို့ပြောရတယ်။ဘာပြောမှမရှိတဲ့လူတွေလူတွေကအေးမတရားမမပါရောတော့ရရတာအဲ့ဒီကောင်ကဒီလိုလည်းမရှိဘူးလားမှာ
တန်ရာရရှိထားတဲ့သူတွေစိတ်ယုံဖို့အတွက်ရွာလူကြီးတွေနဲ့တန်နဲ့ညှိနှိုင်းတာတွေလုပ်ခဲ့ရတယ်လို့ဒီတိတ်တောင်မဲဆန္ဒနဲ့အမျိုးသားလွတ်တော်ကိုဆက်လက်ဥက္ကင်မောင်လက်ကပြောပါတယ
်မနေ့ပိုင်းမှာကြတော့ဥက္ကကလူကြီးတွေရောလူကြီးတွေခေါ်တော့သွားကြည့်တယ်အဲ့ဒီမှာ6ရောက်ပြီတယ်ရှင်းရဦးတရားရတယ်ဟိုအမ်ဘူလန့်စ်ကားကိုဒီတိတ်တော်မျိုးကခေါ်တော့မရသေးဘူးစားကားကြီးတွေမှာရှိနေတာမဲ့ကားနဲ့ဒီတိတ်တော်စီဘူဘူအတွက်ကားဒရိုင်ဘာတွေကအကုန်လုံးပြီးဖမ်းထားနေတယ်မပါနေသေးအဲ့ဒီလူတွေထုံမပေးဘူ
းနောက်ပိုင်းမှာတော့တန်ရာရသူတွေကိုစေတီပြင်းကြေးရွာကိုတည်ဆောင်ခွင့်ရပြီးအဲ့ဒီကနေနိုင်ငံတကာချက်ချင်းဒီအဖွဲ့အကူအညီနဲ့စစ်တွေစေယုံကိုပို့ဆောင်ခဲ့ရပါတယ်ပြီးကြတဲ့ဧပြီလ30ရက်နေ့ကမြန်မာသမ္မတကလည်းကြောက်တန်းကြေးရွာကိုဝိုင်းပါပိတ်ဆို့ပြီးရွာသား290ခန့်ကိုစာရင်းကျောင်းဝင်းနဲ့ထိန်းသိမ်းထားပြီးတော့ရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်ဆံမှုရှိမရှိနှစ်ရက်ကြာစီစစ်နေတာပါဒေသခံတွေကတော့သာဟာအရသားတွေဖြစ်တယ်လို့ပြောနေပေမဲ့တပ်ဖက်ကတော့တီလူတွေဟာအေအူနဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်တရားနဲ့ဆစ်ဆီးနေပါတယ်။ယော်နီနာတိုက်ခိုက်မှုတွေကြောင့်အရသားလားအေအူဖွဲ့လားဆိုတာခွဲခြားဖို့ခက်ခဲနေတယ်လို့တမတော်တရင်ထုတ်ပြန်ရေးဖွဲ့ကဗိုလ်မှူးချုပ်စိုးမင်းထွန်းကပြောပါရတယ
်။အရသားပေါ်ပြစ်မှတ်ထားတိုက်ခိုက်ကြတော့မရှိပါဘူး။ကျွန်တော်တို့ကအေအူဝက်တက်ခတ်တာဖြစ်တယ်။ခုဖြစ်ပေါ်တဲ့ဆစ်ဆီးကလည်းဘောင်းရုံးတွေဆွေးနွေးနေတဲ့အတွက်မာတော်ဝင်ရောက်လာတဲ့အခါမှာအရသားကဝင်ရောက်လာပြီးခွဲခြားဖို့တော့ခက်ခဲတယ်။ဒီတော့ရွာသားလေးရဲ့ mindset တစ်ခြားကြတယ်ရွာလေးရဲ့ပြစ်ခတ်တာလေးဆိုရှိအဲ့ဒါတော့မပြောမဆောင်တာဒီလိုပြန်လည်ခဲ့ကြပြစ်ခတ်တာမျိုးရှိတယ်
ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်တယ်လို့စိုက်ပွဲဖြစ်စဉ်တွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေများပြားနေပါတယ်ပြီးကြတဲ့ဧပြီလ10ရက်နေ့ကအေအေနဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကမှုနဲ့စစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားတဲ့မြောက်ဦးမြို့နယ်လက်ကရွာသား28ဦးနဲ့က3ဦးတေဆုံးသွားခဲ့တယ်လို့မြောက်ဦးမြို့နယ်မှာတိုက်ခတ်မှုတွေကြောင့်ပကြံကျနေမနေ့မှာဘောင်းလို့ကြေးရွာသား2ဦးတေဆုံးပြီး2ဦးတန်ရာရရှိခဲ့ပါတယ်ဧပြီလ3ရက်နေ့မှာလည်းဗုဒ္ဓတော်မြို့နယ်ကိုင်းကင်တောင်တန်းနီးတဝိုက်မှာအစိုးရတပ်ကနေလေကြောင်းကနေပြစ်ခတ်တာကြောင့်ရွာသား9ဦးထပ်မံတေဆုံးပြီး13ဦးတန်ရာရရှိခဲ့ပါတယ်မလ23ရက်နေ့မှာလည်းဗုဒ္ဓတော်မြို့နယ်စီတောင်ရွာကမှာလက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်ခံရမှုကြောင့်ရွာသား9ဦးတိတ်ဆုံးပြီးအများပြားတန်ရန်ရရှိခဲ့ပါတယ်။ဒီလိုပြစ်ခတ်မှုဟာအင်းအင်းနဲ့တိုက်ပွဲဖြစ်တာကြောင့်လို့တပ်မတော်ဘက်ကပြောဆိုနေတယ်လို့ဒေသခံရွာသားတွေကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲတပ်မတော်ဘက်ကတစ်ဖက်တည်းပြစ်ခတ်တယ်ဆိုပြီးစွပ်စွဲမှုတွေလည်းရှိနေပါတယ်ခင်ဗျာ။